Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအဖျားဖျားနဲ့ပြည့်စုံနေမနေ့ခင်ဖြစ်ကြပါသေးခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ16ရက်စနေနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းလူမီတာ30/40 48/50 တို့ကနေစတင်ထုတ်လင်းနေပါပြီ။ကျွန်တော်ညဝင်းအောင်မဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်ယူတင်ဆက်ပါပါခင
်ဗျာ။ကျမကတော့စုမြတ်ပေါ်မှာရှိဗြိတိန်မြေအောက်ရထားတစ်စင်းပေါ်မှာတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်အကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန်ဒီယေကိုအစိုးရအရဆုံးအဆင့်မြှင့်လိုက်ပါတယ်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်ခဲ့တဲ့အပေါ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ဒူးလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီရှေ့တပတ်တည်းမြန်မာနိုင်ငံကိုသွားဖို့ရှိနေပါတယ်။
Among the things that he will be pressing for will be additional humanitarian access, reporter access.
မြန်မာနိုင်ငံမှာရခိုင်ရေးဘယ်လိုအကြောင်းအရာတွေဆွေးနွေးသွားမလဲဆိုတာကိုအမေရိကန်နိုင်ငံညာရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားတာပါ။ဒီအကြောင်းနဲ့အတူသေချိုလုံမှုအတွက်ဆိုပြီးဘင်္ဂလားဒေ့ရှ်ဘက်ကဖန်ထားတဲ့မြန်မာသတင်းတော်နှစ်ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြပါပြီ။ထိုင်းနိုင်ငံမှာတော့ကြံမွေးချံကမြန်မာအလို့သမားတွေရောချင်းငွေဘတ်1.8တန်းရှားလိုက်ပါတယ်။ဒီလိုစိတ်ဝင်စားဝယ်သတင်းတွေတင်ပြဖို့ရှိပါတယ်။အခုတော့စနေနေ့မနေ့ကထိတ်တန့်ရောက်နိုင်ငံရာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ဗျာ။
ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန်ဒီယေကိုအစိုးရအရဆုံးအဆင့်ဖြစ်တဲ့ critical အဆင့်ကိုမြှင့်လိုက်ပါတယ်။တောက်ကြပြင်းမနက်ကလန်ဒန်မြေအောက်ရထားတစ်စင်းပေါ်မှာဘုံတလုံးပောက်ကွဲခဲ့ပြီးတဲ့နောက်အခုလိုလုံခြုံရေးအဆင့်ကိုမြှင့်လိုက်တာဖြစ်ပါတယ်။ဒီဖောက်ခွဲမှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွအဖွဲ့ကဆိုထားပါတယ်။ဘုံကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အကြမ်းဖက်မှုဆိုင်ရာပူးတွဲသုံးသပ်ရေးစင်တာ JDAC ကလုံခြုံရေးအဆင့်ကို Serbia အဆင့်ကနေ critical အဆင့်ကိုမြှင့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ် Theresa May ကကြေညာခဲ့ပါတယ်။ JDAC ရဲ့သုံးသပ်ချက်အရနောက်ထပ်တိုက်ခိုက်မှုဖြစ်နိုင်တဲ့အန်ဒီရဲ့အလွန်ကြီးမားတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။လုံခြုံရေးဆောင်ရွက်တဲ့နေရာမှာရဲတပ်ဖွဲ့ကိုစစ်တပ်ကအကူအညီပေးမှဖြစ်တယ်လို့တာမန်ပြည်သူတွေသွားလို့မရတဲ့နေရာတွေမှာစစ်တပ်ကိုလုံခြုံရေးတာဝန်ပေးမယ်လို့လည်းဝန်ကြီးချုပ် May ကပြောကြားခဲ့ပါတယ်။ဘုံဖောက်ခွဲမှုကိုအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုအဖြစ်နဲ့ရဲတပ်ဖွဲ့ကသတ်မှတ်ထားပါတယ်။တောက်ချာနေမင်းရဲ့ရုံသွားရုံလာတွေနဲ့စီကားနေချိန်မှာ Persons Green ဘူရာယုံမှာရပ်နေတဲ့ရထားတစ်စီးပေါ်မှာလက်လွတ်ဘုံတစ်လုံးပောက်ကွဲခဲ့လို့26ယောက်ထက်မင်းရဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲဒီချိန်ကိုက်ဘုံကို IS နဲ့ဆက်ဆက်နေတဲ့အဖွဲ့ကဖောက်ခွဲခဲ့တာလို့ IS စစ်သွေးကြွအဖွဲ့ကဆိုထားပါတယ်။ထိခိုက်ဒဏ်ရာရသူတယောက်မှအသက်အန္တရာယ်စိုးရိမ်စရာမရှိဘူးလို့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။ဝင်ဘော်ဒန်ဘူဒန်ယုံကနေအရှိဘက်ကိုဥတီသွားတဲ့ district line ရထားလိုင်းပေါ်ကရထားတစ်စင်းရဲ့ရထားတွဲတစ်ခုတကားပေါက်နားမှာဘုံပေါက်ကွဲခဲ့တာဖြစ်ပါတယ်ရှင်
။ American သမ္မတ Donald Trump ကမြောက်ကိုရီးယားရဲ့နောက်ဆုံး missile ဒုံးပစ်လွတ်မှုကြောင့် American နဲ့မဟာမိတ်တွေအနေနဲ့ထုံမှာမဟုတ်ဘူးကြောက်ဖို့လည်းမရှိဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတ Trump အနေနဲ့ Maryland ပြည်နယ်က Andrew ဘူတွဲစစ်အခြေစိုက်စခန်းမှာ American တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေကိုမေးခွန်းပြောရမှာမနေ့တောက်ကြနေကအခုလိုထုတ်ပြောလိုက်တာပါသမ္မတ Trump ကဆက်ပြီးမြောက်ကိုရီးယားအနေနဲ့အခုမတိုင်ခင်နိုင်ငံပိုင်းလေးအတွင်းကပဲအခုလိုမဆိုင်တုံးပြစ်လွတ်လိုက်တာကအိနီးချင်းနိုင်ငံတွေနဲ့ကမ္ဘာကြီးတစ်ခုလုံးပေါ်ရန်လိုတဲ့သဘောထားလုံးဝရှိနေတယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ဆိုလိုက်ပါတယ်မနေ့စောပိုင်းတုန်းကလည်းနေထိုးစစ်မှားမိတ်အဖွဲ့ကလည်းမြောက်ကိုရီးယားဒီနောက်ဆုံးမဆိုင်ပြစ်လွတ်မှုအတွက်ကမ္ဘာကြီးတစ်ခုလုံးကနေဝိုင်းတုံ့ပြန်ကြဖို့တောင်းဆိုထားပါတယ်တကယ်တော့မြောက်ကိုရီးယားဆိုအနေနဲ့အရင်6ကျင်းကြောင်းနျူကလ িয়ার ဆက်သတ်မှုအဖြစ်ကမ္ဘာကုလသမဂ္ဂဘက်ကနေမြောက်ကိုရီးယားပေါ်တက္ကသိုလ်ပိတ်ဆို့မှုအသစ်ချမှတ်ပြီးမှဒီနောက်ဆုံးမဆိုင်တုံးကိုပြစ်လွတ်ခဲ့တာဖြစ်ပြီးဂျပန်နိုင်ငံမြောက်ပိုင်းအပေါ်ကနေထက်ထွက်သွားပါတယ်ခင်ဗ
ျကုလသမဂ္ဂထရွေညီလာခံကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ပထမဆုံးတက်ရောက်တဲ့အခါမှာမြောက်ကိုရီးယားအရေးကိုအဓိကထားပြောကြားဆွေးနွေးလိုက်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သက်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်အင်ဂျူရမာတောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေး HR McMaster ကလည်းမြောက်ကိုရီးယားဟာအမြန်ဆုံးကင်တွယ်ဖို့လိုအပ်တဲ့အန္တရာယ်အစီအစဉ်လုံခြုံရေးပြဿနာဖြစ်တယ်လို့ပြောကြားသွားပါတယ်။လုံခြုံရေးကောင်စီကိုအခုသတင်းပတ်ထဲမှာနောက်ထပ်ချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုဟာမြောက်ကိုရီးယားရဲ့စီးပွားရေးကိုနောက်ထပ်အထိနာစေမှာဖြစ်ပြီးတန်တမာရေးအရာထပ်လုပ်စရာမရှိဘူးလို့တပ်မကြီးဟေလီကပြောပါတယ်။မြောက်ကိုရီးယားအစိုးရအပေါ်တန်တမာရေးနဲ့ကင်တွယ်ဖို့အချိန်လွန်သွားပြီလို့လည်း McMaster ကဆိုပါတယ်။ဒါပေမဲ့စည်ရင်းနီးနဲ့တုံ့ပြန်နိုင်တဲ့နည်းလမ်းတော့ရှိသေးတယ်လို့သူကပြောပါတယ်။မြောက်ကိုရီးယားပြည်ထနာကိုနိုင်ငံတိုင်းကစည်ရင်းနီးလမ်းမပါဘဲဝိုင်းဝန်းဖြည့်ရှင်းကြဖို့လည်းသူကတိုက်တွန်းပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြည်ထနာအပြင်အီရန်နဲ့ရထားတဲ့နျူကလ িয়ার သဘောတူညီမှုကိစ္စ ဆီးရီးယားပြည်တွင်းစစ်ပွဲကိစ္စတွေကိုလည်းအမေရိကန်ဦးစားပေးဆောင်ရွက်နေတယ်လို့နီကီဟေလီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တမရာထရမ်အထွေထွေညီလာခံမှာမိန့်ခွန်းပြောတဲ့အခါမှာကမ္ဘာရေးရာတွေမှာအမေရိကန်အစိုးရကဘလို့အခန်းကဏ္ဍကနေပါဝင်နေတယ်လဲဆိုတာပြောမဲ့အပြင်နိုင်ငံရဲ့အထောက်အချာအာဏာကိုထိန်းသိမ်းရေးဟာအရေးကြီးတယ်ဆိုတာကိုလည်းအလေးထားပြောမယ်လို့ခန့်မှန်းရပါတယ်ရှင်။
တူရကီ၊ရုရှားနဲ့အီရန်နိုင်ငံတွေအနေနဲ့ဆီးရီးယားနိုင်ငံ၊အီတလီပြည်နယ်အတွင်းကစီးရီးတင်းမာမှုလျှော့ချရေးစုံအတွက်နောက်6လအတွင်းအတူတကွလုံခြုံရေးတာဝန်ယူသွားကြဖို့သဘောတူလိုက်ကြပါတယ်။ဒီသုံးနိုင်ငံပူးတွဲထုတ်ပြန်တဲ့မနေ့ကသတင်းစင်ကြားချက်ထဲမှာအခုလိုထုတ်ပြောလိုက်တာပါ။ဒီသုံးနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအတွင်းကအခြားတင်းမာမှုလျှော့ချရေးစုံတွေမှာလည်းအကောင့်တွေဖော်နေတာတွေကိုစောင့်ကြည့်စစ်ဆေးသွားဖို့ပူးပေါင်းညှိနှိုင်းရေးဌာနတစ်ခုထူထောင်သွားဖို့လည်းသဘောတူခဲ့ကြောင်းအခုနောက်ဆုံးလုပ်တဲ့အစတနာမြို့တော်ကငြိမ်းချမ်းရေးဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။တူရကီနိုင်ငံရဲ့ဝန်ကြီးဌာနသဘောတူညီချက်အရဒီသုံးနိုင်ငံကလေးလာစောင့်ကြည့်သူတွေအနေနဲ့ဒီတင်းမာမှုလျှော့ချရေးစုံအတွင်းကထိန်းချုပ်ရေးနဲ့စောင့်ကြည့်ရေးလေးလာရေးစခန်းတွေမှာအခြေချပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ထုတ်ပြောထားပါတယ်။ဒီစောင့်ကြည့်ရေးအဖွဲ့ရဲ့အဓိကတာဝန်ကတော့ဆီးရီးယားအစိုးရတပ်နဲ့အတိုက်ခံတွေကြားပဋိပက္ခတွေမဖြစ်အောင်ကာကွယ်ပေးဖို့ဖြစ်ပြီးအပြစ်ရစဲရေးအပေါ်ချိုးဖောက်မှုရှိတာတွေကိုလည်းစောင့်ကြည့်အကဲဖြတ်ပေးဖို့ဖြစ်တယ်လို့ဒီတူရကီနိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 7.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီဟာမြန်မာနိုင်ငံကိုတွားရောက်ပြီးရှေ့တင်းပတ်ထဲမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလက်ဆင်ကြာတာရင်းနေကပြောခဲ့သလိုနိုင်ငံသားရေးဌာနရဲ့စိုးရိမ်မှုကိုမြန်မာတာဝန်ရှိသူတွေနဲ့မစ္စတာမာဖီဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုထောက်ခံမှုပေးတဲ့တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုသူတို့ရဲ့လုပ်ရက်အပေါ်ဘယ်လိုမှလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြောဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောကြားခဲ့တာပါ။ပက်ထရစ်မာဖီရဲ့ခရီးစဉ်အတွင်းမှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေ၊လူထုအခြေပြုအဖွဲ့တွေ၊ရိုဟင်ဂျာအတိုင်းဝိုင်းအပါအဝင်မတူညီတဲ့အတိုင်းဝိုင်းကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမယ်လို့ပြောပါတယ်။အခုခီးစဉ်မှာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတော့တွားမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထပ်ပေးနိုင်ခွင့်ရဖို့သတင်းထောက်တွေလွတ်လွတ်လပ်လပ်သတင်းရယူခွင့်ပေးဖို့မစ္စတာမာဖီကအစိုးရကိုတိုက်တွန်းမယ်ဆိုတာကိုလည်းနိုင်ငံသားရေးဌာနပြောခွင့်ရသူ Heather Newell ကကြားသာရင်းနေတော့ကပြောကြားခဲ့ပါတယ်။ရိုဟင်ဂျာတွေရဲ့အခြေအနေအပေါ်စိုးရိမ်ကြောင်းပြောမယ်လို့လည်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ဒုက္ခသည်တွေအတွက်အမေရိကန်ကဘင်္ဂလားဒေ့ရှ်အတွက်ကိုထောက်ပံ့ငွေ $63 တန်ပေးခဲ့တယ်လို့လည်း Heather Newell ကပြောပါရရှင
်။မြန်မာနိုင်ငံဘက်ကရဟတ်ယာဉ်တွေနဲ့အဝေးထိန်း drone တွေဘင်္ဂလားဒေ့ရှ်နိုင်ငံလေပိုင်းတဲ့ကျူးကျော်ဝင်ရောက်လာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြစ်တင်ဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့သူတို့ခေါ်အဖြစ် Ranger Muslim ဒုက္ခသည်အများအများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာခဲ့အပြီးနှစ်နိုင်ငံတင်းမာမှုတွေမြန်မာလာချိန်မှာအခုလိုဖြစ်လာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မှုကိုဓာကာမျိုးတော်မှာဆင့်ခေါ်ပြီးအခုလိုဘင်္ဂလားဒေ့ရှ်လေပိုင်းတဲ့ချိုးဖောက်ဝင်ရောက်မှုကြောင့်မလူလားအပ်တဲ့နောက်ဆက်တွဲတွေဖြစ်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။စခိုင်ပြည်နယ်ကရ ेंजर မွတ်စလင်ဒုက္ခသည်ပြဿနာကြီးမားလာခဲ့ပြီးအခုလိုမြန်မာတပ်မှုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆင့်ခေါ်သတိပေးခဲ့တာကအခုဆို၃ချိန်ရှိသွားပြီဖြစ်ပါတယ်။အခုလိုအချိန်မှာကမ္ဘာကုလသမဂ္ဂပြောခွင့်ရစတက်ဖန်ဒူဂျာရစ်ကမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ ेंजर မွတ်စလင်ဒုက္ခသည်အရွေတက်ဟာ39,000ကျော်အထိတိုးလာနေပြီလို့မနေ့ကပဲထုတ်ပြောထားပါတယ်ခင
်ဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စစ်စစ်သားမှရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေအကြောင်းသတင်းဓာတ်ပုံရယူခဲ့တဲ့ဓာတ်ပုံသတင်းတော်နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားပါတယ်။ဂျာမန်ဂျီယိုမဂဇင်းအတွက်ဓာတ်ပုံရယူပေးဖို့တာဝန်ပေးခဲ့တဲ့အလွတ်ဓာတ်ပုံသတင်းတောက်တွေဖြစ်တဲ့ကိုမင်းစီယာဦးနဲ့ခွန်လတ်တို့နှစ်ယောက်ကိုစက်တင်ဘာ9ရက်တုန်းကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်တယ်လို့ဂျီယိုမဂဇင်းရဲ့ထုတ်ပြန်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ကိုမင်းစီယာဦးကတော့ဗြိတိန်အခြေစိုက် Panos Pictures ဓာတ်ပုံလုပ်ငန်းကုမ္ပဏီရဲ့အလို့သတင်းတောက်လည်းဖြစ်ပါတယ်။ကိုမင်းစီယာဦးနဲ့ခွန်လတ်တို့ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုသတင်းတောက်ဗီဇာမဟုတ်ဘဲ ကဘာလျက်ခီးသွားပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးတော့တည်င်းထပ်ပုံရယူခဲ့တယ်။အတူရောင်တဲ့အချက်လက်မှားတွေဖော်ပြတယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဖမ်းဆီးတရားစွဲဆိုထားတယ်လို့ AFP သတင်းတစ်ခုမှဖော်ပြပါရတယ်။ဒါပြင်သူတို့နှစ်ယောက်တရှိုလုပ်တယ်ဆိုပြီးတော့လည်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားပါရတယ်။ဒီဆွဆွဲချက်ဟာအထိပယ်မဲလွန်းတယ်လို့ Panos Pictures ရဲ့ညွန်ကြားရေးမှူးဖြစ်သူက VOA မြန်မာပိုင်းကိုပြောပါရတယ်။ဓာတ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ခွန်လက်တို့ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအာမခံမပေးဘဲဆက်လက်ထိန်းသိမ်းထားပါရတယ်။မြန်မာနိုင်ငံကဓာတ်ပုံသတင်းတော့နှစ်ယောက်ကိုဘာကြောင့်ဖမ်းဆီးထားတယ်လဲဆိုတာမြန်မာအစိုးရကလည်းဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားပါရတယ်
။နောက်38နှစ်ကြာရင်အမေရိကန်နိုင်ငံမှာအာရှຫນွယ်ဘွားတွေဟာအများဆုံးနိုင်ငံခြားຫນွယ်ဘွားဖြစ်တော်မယ်လို့စစ်တမ်းသစ်တစ်ခုမှဖော်ပြလိုက်ပါရတယ်။အမေရိကန်နိုင်ငံမှာလူရည်တိုးဝမှုအများဆုံးဖြစ်နေတဲ့အာရှနယ်ဘွားအမေရိကန်နိုင်ငံသားတွေကိုစစ်တမ်းသစ်တစ်ခုကောက်ယူခဲ့ရမှာအခုလိုထူးထူးခြားခြားတွေ့ရှိလိုက်တာပါစစ်တမ်းကောက်ယူခဲ့တဲ့ပြည်သူ့တည်ထောင်အဖွဲ့ကဒီအာရှနယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့လူရည်တိုးမှုဟာတက္ကသိုလ်2000နဲ့2015ခုနှစ်15နှစ်အတွင်းမှာသန်း20ကျော်အထိရှိခဲ့တယ်ဒါက82ရာခိုင်နှုန်းတိုးပွားလာတာဖြစ်တယ်လို့ဆိုပါတယ်အမေရိကန်မှာဒုတိယလူရည်တိုးပွားမှုအများဆုံးဖြစ်တဲ့လက်တင်အမေရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့လူရည်တိုးမှုနှုန်းကတော့ဒီတူညီတဲ့15နှစ်ကာလထဲမှာ60ရာခိုင်နှုန်းပဲရှိတယ်လို့ဒီစတန်းကဆိုပါတယ်။ဒီထက်ကမှအခြားလူရည်တိုးပွားနှုန်းများတဲ့လူမျိုးနွယ်အုပ်စုတွေကတော့ဘူတန်၊နီပေါ်နဲ့မြန်မာတို့ဖြစ်ကြပြီးလူရည်တိုးမှုအနည်းဆုံးကတော့လာအိုစ်နဲ့ဂျပန်နယ်ပွားတွေဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့ဆာမျက်နှာမှာအခုပဲတိုက်ရိုက်နားဆင်နိုင်ပါတယ်ဒီမြောက်ကိုရီးယားပေါ်တန်ခတ်ပိတ်ဆို့မှုပေါ်မှာတရုတ်ပြည်သူတွေရဲ့အမြင်မတင်ပြခင်မှာအခုရင်ဆုံးမြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားပါမယ်အမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးပက်ထရစ်မာဖီအနေနဲ့မြန်မာနိုင်ငံကိုရှေ့တစ်ပတ်ထဲရောက်ရှိပြီးရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပကားတွေအတွက်ဆွေးနွေးဖို့ရှိနေပါတယ်။ဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီအနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားဖို့ရှိတဲ့ဒီခီးစဉ်မှာဘာတွေဆွေးနွေးဖို့ရှိပြီးဒီခီးစဉ်မှာဘယ်လိုအရေးပါမှုတွေရှိနေပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီအနေနဲ့ဗိုလ်ဒူနေမှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျန်းဖက်ပဋိပက္ခတွေအတွက်စိုးရိမ်မှုတွေကိုထုတ်ပြောအပြီးမှာပဲဒီခီးစဉ်ကိုစတာမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်သာနူဝက်က
Deputy Assistant Secretary Murphy will be heading to Burma
။ဒီရလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့အရှိတပတ်မြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစတာဖို့ရှိပါတယ်။ရှိတဲ့ဘက်မှာတော့မြန်မာအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင့်။
တကယ်တော့ဒီခီးစဉ်ထဲမှာမြန်မာအရာရှိတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ပြည်ပအဖွဲ့အစည်းတွေကအသံတွေကိုလည်းနားထောင်မှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဒါအပြင်ဒုလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့ရခိုင်အကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေအပါအဝင်လူသားချင်းစာနာမှုအကူအညီပေးရတဲ့သတင်းထောက်တွေသွားခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ်
။ Among the things that he will be pressing for will be additional humanity.
အဓိကထားဆွေးနွေးမယ့်အထက်မှာတော့နောက်ထပ်လူသားချင်းဆိုင်ရာအကူအညီတွေအတွက်သွားလာခွင့်ပို့ပေးဖို့၊တရင်းနောက်တွေကိုသွားခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့တွေပါပါတယ်
။အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကရခိုင်မှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
် We are assessing the situation on the ground there is still I mean despite
tomorrow အနေနဲ့မြေပြင်မှာတကယ့်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်ထိုင်းလန်တုံးလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာသတင်းတွေဖြစ်နေတာအထူးအစိမ်းမကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စဉ်တွေဖတ်နေရတာတွေရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်ဆိုတာတိကျအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေကပြည့်ပြည့်စုံတော့မရသေးဘူးဖြစ်နေရပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်ထောင်စုအပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရိုဟင်ဂျာခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်း ပြောခွင့်ရနူဝကဆက်ပြောပါတယ
် We have been pretty clear in thanking
Bangladesh အစိုးရအနေနဲ့ဒီအရေးအတွက်အရန်များတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးတော့အနည်းဆုံးတော့လုံခြုံတဲ့နေရာပေးရှောက်ရှောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်American အစိုးရအနေနဲ့လဲ American dollar 63သန်းနဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်ရင်းမှာရောပြည်ပမှာပါထွက်ပြေးရွှေ့ပြောင်းနေရတဲ့သူတွေအတွက်ပို့ပေးထားပြီးဖြစ်ပါတယ်
။အဲ့ဒီတော့ဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီးယားခီးစဉ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာ American သံတမန် Derek Mitchell က
I think the most important outcome is simply the fact of the trip to show
ဒီခီးစဉ်ကအဓိကရှုရှင်းလေးအချက်ပြလိုက်တာကတော့ဒီဖြစ်နေတာတွေက Washington မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့ American လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ဒီ American အစိုးရတိုင်းဝမ်းနဲ့မီဒီယာလောကမှာပါဘလောက်အရေးကြီးအလေးနဲ့ဖြစ်နေလဲဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်ရင်တာပ
ါဒါပေမဲ့ Mr. Mitchell ကဒီခီးစဉ်မှာဝေဖန်ထောက်ပြတာသက်သက်မဟုတ်ပဲအကူအညီပေးနိုင်တာတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာ American သံမှုဟောင်း Priscilla Club ကလည်းဒီကိစ္စတွေကိုပြင်းပြအောင်ပြောဆိုနိုင်ဖို့က Mr. Mafia အသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ I think that he's probably the best
ကျွန်မထင်ပါတယ်အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလှုပ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပ
ါတကယ်တော့ဒီခေတ်စဉ်ထဲမှာဒုလက်ထောက်နိုင်ငံရေးဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးရခိုင်ပြည်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောင်းဆိုထားခြင်းမရှိဘူးလို့နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြခဲ့တာပါဒီရခိုင်ရေးနဲ့တစ်ဆက်တစ်ဆက်တည်းမှာပဲဓာတ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့အပေါ်တရှိုးလုံမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာဟာအတိတ်ပင်မဲ့လွန်းတယ်လို့ကိုမင်းစရာဦးအလွတ်သတင်းတော့ဒီအလွတ်တန်းဓာတ်ပုံသတင်းတော့ဖြစ်လောက်ကန်နေတဲ့ဗီတင်ချေဆိုင်ပန်နော့စ်ပစ်ချာဓာတ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူတို့အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြန်လွတ်လာမယ်လို့ညွှန်လင်းမိကြောင်းလဲပြောပါတယ်။အပြည့်စုံကတော့ကိုကျော်ကျော်တင်းကပြောပြမှာပါ
။ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့အခြေစိုက် GO မဂ္ဂဇင်းအတွက်တပ်ပုံသတင်းသွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်စ်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါ။သူတို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုတရင်တော့ဗီဇာနဲ့မဟုတ်ဘဲကဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့တပ်ပုံသတင်းရယူတာပဲလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုးလုံမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါလက်ရှိအချိန်ထိကိုမင်းစရာဦးအလွတ်တန်းဓာတ်ပုံသတင်းတောက်လုပ်နေတဲ့ပြည်တင်ခြေဆိုင်ဓာတ်ပုံလုပ်ငန်းကုမ္ပဏီ Panos Pictures ရဲ့ဒါရိုက်တာ Adrian Evans ကတော့တရှိုးဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူ
း Well the espionage is absurd to be honest you know he's a professional
fighter ဖြစ်ရှုလို့ရဆိုတာကတော့အယူသားဆုံးပြောရရင်အတိတ်ပဲမဲလုံးပါလေဗျာသူဟာဓာတ်ပုံသတင်းတော့အလုပ်နဲ့အသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့တွားတာပါသူဟာတရှိုတယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်နေလဲဒါကိုသိရဆိုတာကျွန်တော်သိကြပါတယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစ်စ်အမှန်ဓာတ်ပုံသတင်းတော့ဖြစ်တယ်ဆိုတဲ့အထောက်အထားတွေအများကြီးပို့ထားပါတယ်
ကိုမင်းစရာဦးဟာ Panos Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတနှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါတယ်ကိုမင်းစရာဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတောက်တွေရဲ့ဓာတ်ပုံတွေနဲ့တန်းတူရှင်လို့ရတယ်လို့လည်းဆိုပါတယ် Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ်
I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်စ်မှန်မယ်တတိလိုမျှော်လင့်ပါတယ်သူကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါဒါပေမဲ့ဖြစ်မလာပါဘူးအဲဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကျက်တဲကိုတရင်သွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လည်းစိုးရိမ်တာဖြစ်ပါတယ်
အခုကိုမင်းစရာဦးတို့နှစ်ဦးကိုအလုပ်ပေးလိုက်တဲ့ GO Magazine ဟာဂျာမနီမှာတမကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့ Magazine တစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဦးဖြစ်သူစိုင်းဝွန်ဆိုင်ကပြောပါတယ်
။သူကအမေကဝါသာကြည့်တယ်လို့ပြောလို့ရမယ်ဗျာ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျာမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်က9သိန်းလောက်တော့ရှိတယ်။ ဆိုလားစီမဂ္ဂဇင်းမှာငါးသိန်းဆိုတော့နေတဲ့ဥစ္စာကိုမဟုတ်လေအဆောင်ရင်ငါးသိန်းတော့ထပ်တာအဲ့ဒါအပြင်ကိုသူကအဲ့ဒီ illustration ပေါ့နော်ဒီမာဖီးယားတို့သူတိုးပြီးအကြောင်းလို့ပါတော့အဲ့လိုတတ်တတ်သူစောင်းလို့သူကထုတ်ပြီးလေအဲ့လိုစောင်းတယ်ဆိုတော့သူရဲ့ဥစ္စာတက်ကမသူကကျွန်တော်တို့ဒီမှာ speaker ဆိုတာရှိရဗျာဟို time လို့ newsweek တို့နဲ့သူကတူတာပေါ့နော်အဲ့ဒါလည်းအမှန်တကြီးတဲ့မဂ္ဂဇင်းတိုက်ပဲ။ဆိုတော့သူကအဲ့ဒီဥစ္စာလေးကိုသူကအပြိုင်လောက်သူကလာတာ။ဆိုတော့သူရဲ့ဥစ္စာတက္ကမကသူကတော်တော်ကြီးတယ်။
ဆောင်းဝန်ဆန်းပြောတော့ကိုဂျာမနီမှနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက္ကသူကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ်
။ကျွန်တော်သိရတော့ကတော့သူကတော်တော်လေးတော့နာမည်ကြီးတဲ့မဂ္ဂဇင်းမှာတော့ပါပါတယ်။သူကဟိုဒီခင်ဗျားတို့အမေရိကန်မှာရှိတဲ့ National Geographic လို့ဟာမျိုးနဲ့ခတ်ဆင်စင်မယ်။နောက်ပြီးတော့သူ့မှာဟို GOTV တောင်တက်တာရှိသေးတယ်။အဲ့ဒါကလည်းဟို National Geographic channel လို့ဟာမျိုးပဲ။
ကျော်နေတီချပါလေ။ကြာတာရီနီကသူတို့အမကန်လျှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူဒွန်မွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်။သူတို့နဲ့အတူအဖမ်းခံရတဲ့ဆူယဘင်္ဂလားဒေ့ရှ်တပ်ပုံစရာတဦးကိုတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်။ကိုမင်းစရာဦးနဲ့ကိုခွန်လက်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာဆူယကဘင်္ဂလားဒေ့ရှ်အဆူယကိုမေးမြန်းထားတယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကသူ့ရဲ့ Facebook မှာရေးထားပါတယ်။နိုင်ငံတကာကရူဟင်ဂျာလို့ခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေတရင်သွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ရအခြေအနေတွေကိုကင်တယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထပ်ပေါ်နေနေမှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်ရင်းရေးကိုအာယုံဆိုင်ဖို့ပိုရေးကြည့်နေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ထိုင်းနိုင်ငံကမြန်မာတွေငွေအပုံလိုက်ရတဲ့သတင်းကိုနားဆင်ရပါမယ်ထိုင်းနိုင်ငံလုတ်ဘူရီခရိုင်ကကြံမွေးချံမှာလုံနေကြတဲ့မြန်မာလူသမား14ဦးကိုအလုရှင်ကတနေ့ကိုနိုင်ရီ20နီးပါးခိုင်းပြီးတော့လုအားကအပြည့်ဝမပေးတဲ့အတွက်တရားစွဲဆိုရာကနေနှင်းနာကြီးအဖြစ်ဘတ်ငွေ 1.8 တန်းပေးလျော်ဖို့စရာဘူရီခရိုင်အလို့သမားတရားရုံးကနေစက်တင်ဘာ14ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံကကြက်မွေးမြူရေးချန်တစ်ချမ်းမှာလှုပ်လှုပ်နေတဲ့အလို့သမား14ဦးဟာတဦးချင်းစီကိုကြက်ချန်တစ်ခုချင်းစီမှာကြည့်ရှုစောင့်ကြရတာဖြစ်ပြီးကြက်ကောင်ကြီးတောင်းနဲ့ချီပြီးကြည့်ရှုရတာ၊တန့်ရှင်းရေးလုပ်ရတာ၊အစာကျွေးမုတ်ရတာတွေကိုနေ့စဉ်အလို့လှုပ်ချင်နိုင်20လောက်ထိလုပ်နေရတာဖြစ်ပါတယ်။သူတို့တွေဟာတနေ့လှုပ်အားကအပြည့်အဝမရရှိတဲ့အတွက်ရှေ့ပြောင်းလို့သမားအခွင့်အရေးကိုရဲ့အဖွဲ့ကိုတိုင်ကြားခဲ့ပြီးအလုရှင်ကိုတရားစွဲဆိုခဲ့တာကြောင့်တနှစ်ကျော်ကြာမှအမှုကိုအနိုင်ရခဲ့တာဖြစ်ပါတယ်။သူတို့ကိုဆရာဘူရီခရိုင်အလုသမားတရားရုံးကနေနင့်နာကြီးဖြစ်ဘတ်ငွေ 1.8 တန်းပေးဖို့အတွက်ဆုံးဖြတ်ပေးခဲ့ကြောင်းရှေ့ပြောင်းလို့သမားအခွင့်အရေးကိုရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။စက်တင်ဘာ14ရက်နေ့ရက်စွဲနဲ့ပေါ့နော်။ကျွန်တော်တို့ထိုင်းနိုင်ငံဆရာဘူရီခရိုင်တရားရုံးမှာဒီလို့သမားတွေလောက်အားအပြည့်အဝမရရှိတဲ့ကြောင့်ထိုင်းဥပဒေရနောက်ကြောင်းကြငနစ်စာတိတ္တသမား9တန်းကိုပေးချေဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ခင်ဗျအလုံးဝင်ကနည်းနည်း9နာရီည9နာရီနောက်ကည9နာရီမနဲ့9နာရီဆိုတော့တရက်ကိုနေ့နဲ့20နာရီ20လို့လုပ်ခဲ့ရတယ်ပေါ့နော်အဲ့ဒီမှာထိုင်းနိုင်ငံရဲ့ဥပဒေက7နာရီလို့လုပ်ရင်300ပေါ့နော်300ဆိုတော့သူတို့ရတာ230ပဲရတယ်အဲအဲ့ဒါကိုကျွန်တော်တို့ကထိုင်းဥပဒေရပြန်တောင်းပေးလိုက်တာဖြစ်ပါတယ်ခင်ဗျ
အလုသမား14ဦးအနေနဲ့အခုလိုမျိုးနင့်နာကြီးပြန်ရဖို့ရှိနေတယ်လို့အလုရှင်ဘက်ကလည်းသူ့ရဲ့ခွင့်ပြုချက်မရှိဘဲလုပ်ငန်းခွင်အတွင်းကမှတ်တမ်းတွေကိုအပြင်ကိုခိုးထုတ်မှုနဲ့ထပ်မံတရားစွဲဆိုထားတယ်လို့လည်းဆိုပါတယ်။အဲ့ဒီအတွက်ဒီအမှုကိုထိုင်းရှိနေများကောင်စီနဲ့တိုင်ပင်ပြီးအမှုရင်ဆိုင်နေရဆဲဖြစ်တယ်လို့လည်းဆိုပါတယ်
။ China nga ma lo lo ka kha ma lo tama ga a lo win na so a lo win jing twitchi so de ho mat tan kap ya de shi de eh ama a ya ri bian se se jin a sin ji lo ta ha ji ko na yi bla lo 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 ka de eh ta la ma ya pa bla lo de se ta ti ya tu shi ma shi de a lo jan lo wa tu na yi na se lo lo pa de lo ni ya ba de lo lo tama ri telephone na jan lo tan ja de kha ma jan lo wa ta ti mi shi ba na a lo shi ho a yan ta ta ti ya so lo mi ya o ta jaung a ta ti ji pya ba lo pyo de kha ma lo tama ri ya tu ma ta ti shi ya tu ma pya da a de pya de
ကျေးဇူးတင်အထောက်အထားတွေကိုအလေးရှင်မတည်ပဲဆေးရုံနဲ့အပြင်ခိုးထုတ်ပါတယ်ဆိုတဲ့ပုံစံမျိုးကလေးကိုတပတ်လင်းနဲ့သူပြန်ပြီးဟိုအနေချင်းတရားပြန်ဆွဲရခင်ဗျာကျွန်တော်ခိုးဖို့ကျေးဇူးတင်ခိုးမှုဖိုင်နိုင်ငံထဲမှာတရားဝင်ကတရားမဝင်ပါအလုပ်လုပ်ကြနေတဲ့မြန်မာရှေ့ပြောင်းလို့တမတုံးတန်းတဲ့မနဲ့လုပ်လုပ်ကြနေကြတာဖြစ်ပြီးဥပဒေပါတနေ့လောက်အားကအပြေဝပေးတဲ့စိတ်ရုံလုပ ြင်တနေ့အလုတ်ချိန်တဲ့ပို့ပြီးခိုင်းစေတာတွေကိုလုပ်ရပါတယ်။ဒီအတွက်လုံသမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေရဲ့အကူအညီနဲ့အမှုရင်ဆိုင်ပြီးမှသာလုံအားကနှင်နာကြီးရရှိအောင်ဆောင်ရွက်နိုင်ကြတာဖြစ်ပါတယ်။အခုဆိုရင်စစ်ချန်ကမြန်မာလုံသမား14ဦးကတော့နှင်နာကြီးကိုတစ်လအတွင်းရရှိမှာဖြစ်တယ်လို့လည်းသိရှိရပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။မကြခင်ဒုတိယနိုင်ဝက်အတွင်းမှာအမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်မြောက်ကိုရီးယားနိုင်ငံအပေါ်ကုလသမဂ္ဂကအခုနောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုပိုပြီးခိုင်မာအားကောင်းလာအောင်ဘယ်လိုလုပ်ရမလဲဆိုတာအမေရိကန်အစိုးရအတိုင်းဝန်ကြီးဆွေးနွေးနေကြမှာပဲအိန္ဒိယကွန်မြူနစ်နိုင်ငံလည်းဖြစ်ရေရှည်မဟာမိတ်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့တီးခန့်နိုင်စွမ်းနေနေပါလာနေပါတယ် VOA သတင်းတော့AI ဘီဂျင်းမြို့တော်ကနေပေးပို့လာတဲ့သတင်းလွှာကိုတင်ပြမှာပါတရုတ်နိုင်ငံဘီဂျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံနာတဝိုက်မှာကိုရီးယားဆိုင်နေနဲ့ပြည်နေတယ်လို့ဆောင်းလက်စအဆောက်အုံကြီးတစ်ခုကိုလည်းတွေ့နိုင်ပါတယ်တရုတ်အစိုးရဟာမြောက်ကိုရီးယားကိုအကြီးမားဆုံးနဲ့ရေရှည်ထောက်ခံမှုပေးလာပေမဲ့မြောက်ကိုရီးယားလုပ်ရက်တွေကတရုတ်နဲ့ဆက်ဆံရေးကိုပါချင်းချောက်လာနေပြီးတရုတ်ပြည်သူတွေကြားစိုးရိမ်စိတ်ဒိုးလာနေပါတယ်နိုင်ငံသားနဲ့ကုံတွယ်နေသူမစ်ဆွန်ပြောတာက
我觉得很危险呀在我们国家旁边这么近一个邻居然后
ဒါကအန္တရာယ်ရှိပါတယ်ဒါရီအလုံးဘေးကျင်းကပ်နိုင်ငံမှာဖြစ်နေတာပါမြောက်ကိုရီးယားဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအချိန်အတော်ကြာကတည်းကသူတည်တနာလို့စံပတ်ခဲ့ပါတယ်နိုင်ငံတကာကလည်းဒါကိုတစ်ချိန်လုံးကန့်ကွက်ခဲ့ပေမဲ့အခုထိတော့သူနီးသူဟန်နဲ့ဆက်လုပ်နေတော့မှာပဲ
တရုတ်ကကိုကျိုးမငဲ့ပဲမြောက်ကိုရီးယားကိုကူညီခဲ့ပေမဲ့လည်းမြောက်ကိုရီးယားကတော့တရုတ်ကိုပြန်ပြီးငဲကွက်ပုံမရဘူးလို့မစ်ဆွန်ကပြောပါတယ်တရုတ်ရဲ့မြောက်ကိုရီးယားအပေါ်အခြေခံရည်တည်ချက်ကတော့စစ်မဖြစ်ရေးနျူကလ িয়ার လက်နက်မထုတ်လို့ရေးမတည်မငြိမ်မဖြစ်ရေးတွေလို့ဆိုပေမဲ့မြောက်ကိုရီးယားကတော့ဒုံးကျည်စံတမ်းမှုတွေဆက်လုပ်ခဲ့တာပါဒါကြောင့်လဲတရုတ်အစိုးရဟာနိုင်ငံတကာအတိုင်းအဝန်းနဲ့အတူရည်တည်ပြီးလှုပ်ဆောင်လာတယ်လို့သုံးသပ်သူတွေကဆိုပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်ပါမလားဆိုတာကိုတန်တရားရှိနေသေးပဲဆိုပေမဲ့ကကဲနဲ့နိုင်ငံတကာချင်းကပ်မှုအတွက်တရုတ်နိုင်ငံတွင်မှထောက်ခံမှုတိုးလာနေပါတယ်။ပိတ်ဆို့အရေးယူမှုပေါ်အငင်းစားတရုတ်အင်ဂျင်နီယာမစ္စတာယန်ရဲ့အမှတ်ချက်ကတော့
在不影响朝鲜人民生活的情况下
မြောက်ကိုရီးယားပြည်သူတွေကိုအများကြီးမထိခိုက်ဘူးဆိုရင်တခတ်ပိတ်ဆို့မှုကိုကျွန်တော်ထောက်ခံပါတယ်။ပိတ်ဆို့မှုကခေါင်းဆောင်ပိုင်းကိုပဲပြစ်မှတ်ထားခဲ့ပါတယ်
။တရုတ်အစိုးရအခမ်းအကဏ္ဍနဲ့ပတ်သက်ပြီးဆီယောင်ဝန်မာကြီးတူဖြစ်တဲ့မစ္စဝမ်ကအခုလိုမြင်ပါတယ
်။如果这个大家都能静下来谈就是最好的我觉得
အကောင်းဆုံးနည်းလမ်းကတော့စပွဲဝိုင်းမှာထိုင်ပြီးတော့ဆွေးနွေးကြဖို့ပါပဲတရုတ်အနေနဲ့ဂျာဝင်စေးစားရေးနေရာကနေပါဝင်တက်ပါတယ
်မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေကို10နှစ်နီးပါးကြာလှုပ်လာခဲ့တာပါမြောက်ကိုရီးယားကိုလောင်စာဆီတင်ပို့မှုအားလုံးရပ်ဆိုင်းထားရေးကိုအမေရိကန်ကလိုလားနေပြီးလောလောဆယ်30ရာခိုင်နှုန်းရှော့ချလိုက်တာတော့အတော်ကိုထိရောက်နေပြီမို့မြောက်ကိုရီးယားကဆွေးနွေးပွဲစကားဝိုင်းကိုပြန်လာခြင်းအောင်စင်စားဖို့တွန်းအားပေးတဲ့ကြောင်းတရုတ်ကျွမ်းကျင်သူတချို့ကဆိုကြောင်းပါခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ယနေ့ကအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနက်ပိုင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9955တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးခန္ဓာတင်ဆက်တဲ့ခါမှာတော့
No no don't say to me thatကြောက်စရာရှိတာလေကြောက်စိတ်ပူစရာရှိလေပူပန်းငိုစရာရှိလေငိုပြီးတော့လှုပ်စရာရှိတာ
ကွယ်လွန်သူစာရေးဆရာမကြီးဒေါခင်မျိုးချက်နဲ့ပတ်သက်တဲ့အမျိုးသမီးကဏ္ဍမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဲဒီသားအဘွန်ရဲ့သတင်းဆောင်မတွေကိုမူရင်းအဘွန်ပြက်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
် Why Aung San Suu Kyi isn't protecting the Rohingya in Burmaကောင်ဆန်းစုကြည်ဟာမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဘာကြောင့်အကာအကွယ်မပေးသလဲဆိုတဲ့ကောင်းနဲ့ The Washington Post မှာ Joshua Cutlin စစ်သားထားတဲ့ဆောင်းပါးကိုမူရင်းအပေါ်မပြတ်တင်ပြလိုပါတယ်စစ်တပ်ရဲ့ရက်စက်တဲ့နှိကုပ်မှုကိုနှစ်ချီလာများခံခဲ့ဘူးတဲ့ NLD ကောင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတခိုင်မြောက်ပိုင်းမှာသူတို့အခေါ်ရိုဟင်ဂျာတွေကိုစစ်တပ်ကရဲရဲစဲစဲနှိကုပ်နေတဲ့ကိစ္စအပေါ်တဲတဲ့ကြီးဖို့ညှင်းဆန်နေပါတယ်အဲ့ဒီဒေတာကိုသွားရောက်ကြည့်ရှုခြင်းနဲ့မရှိသေးပါဘူးရိုဟင်ဂျာရဲ့အထူးဒုက္ခဆိုပြီးသတင်းမှားတွေကိုအများအပြားရေးသားဖော်ပြနေကြတာဖြစ်တယ်လို့ပြန်ခဲ့ပါတယ်။ကောင်းမွန်တဲ့လူရတွေအများအများကိုတလောက်စွန့်ဆောင်နိုင်ခဲ့သူတယောက်ကဘာကြောင့်အကြီးတန်တဲ့အဖြစ်ကိုရောက်သွားရသလဲဆိုတာအကြောင်းရင်းတွေအများကြီးရောထွေးနေပါတယ်။အခုလိုနှုတ်ဆက်နေတာဟာရိုဟင်ဂျာပြဿနာအပေါ်အရင်ကတည်းကထားရှိခဲ့တဲ့သဘောထားနဲ့အတူတူပဲဖြစ်ပါတယ်။အရှင်တို့ကလည်းဒီရိုဟင်ဂျာစုသူတွေအပေါ်တစ်ခါမှစာနာမှုမပြခဲ့ပါဘူး။ဒီကောက်ပွဲမဲဆွဲတဲ့ခီးစဉ်မှလည်းဒီအရေးကိုဆွေးနွေးဖို့ဆောင်ရွက်ခဲ့ပါတယ်။အဲဒီတုန်းကဆိုရင်စစ်သွေးကြွအုပ်စုတွေကလည်းပေါ်ပေါက်မလာသေးပါဘူး။ရိုညာစုသူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပုံကြီးမထက်ရနိုင်လို့သတင်းနောက်တွေကိုလည်းပြောရပူပါတယ်။ဒီပြဿနာကိုဂရုမစိုက်ဖဲနေတာဟာသူ့ရဲ့ပုဂ္ဂိုလ်ရေးသဘောထားနဲ့လည်းပတ်သက်ပါတယ်။အတိအကျတော့ပြောရခက်ပါတယ်။သူ့ရဲ့အထုပတိရေးသားသူတူဖြစ်တဲ့ပီတာပေါ်ပင်ကသူဟာကောင်းမာတဲ့သူဖြစ်တယ်လို့ဆိုပါတယ်။သူ့ကိုဒီမိုကရေစီလှုပ်ရှားမှုတွေတွန်းပို့ခဲ့တဲ့သူတွေအထက်မှာဆိုင်းရှာမောင်တော်ကတို့လူရိုဟင်ဂျာမဟုတ်တဲ့မွတ်စလင်တွေလည်းအများကြီးပါဝင်နေတာပါ။ဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားတွေဟာ NLD ရဲ့သဘောထားနဲ့ထပ်တူဖြစ်နေပါတယ်။ဗုဒ္ဓဘာသာဝင်လူများစုရဲ့အမြင်အတိုင်းပဲသူတို့ကိုပြင်ပလူတွေလို့မြင်ကြပါတယ်။မြန်မာအများစုကဘင်္ဂါလီလိုပဲခေါ်ကြတာပါ။ဒေါအောင်ဆန်းစုကြည်ကလည်းဒီလူတွေကိုရိုဟင်ဂျာလို့မခေါ်ဖို့တန်တမန်တွေကိုကြွားကြခဲ့ပါတယ်။2015ရွေးကောက်ပွဲတုန်းကလည်း NLD မှာမွတ်စလင်တွေကိုအမလောင်းအဖြစ်မရွေးချယ်ခဲ့ပါဘူးဒီသဘောထားတွေဟာမြန်မာဗုဒ္ဓဘာသာအမျိုးသားဝါဒီတွေရဲ့ဆုံးရှားမှုနဲ့ထပ်တူထင်ရှားကြနေပါတယ်ဒီလိုအမျိုးသားရေးဝါဒီတွေရဲ့ထောက်ခံမှုကိုရယူဖို့တော့ဒေါအောင်ဆန်းစုကြည်ကမကြိုးစားခဲ့ပါဘူးဒီလိုတွေကလည်းဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာဆိုသူတွေအပေါ်မှာသဘောထားပျော့ပြောင်းလွန်တယ်လို့ပြောနေကြတာပါဒါပေမဲ့ဒီလူတွေနဲ့ကြီးကြီးကျယ်ကျယ်ကွဲပြဲပြဿနာဖြစ်သွားမဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်ကလူလဟန်မရှိပါဘူးနောက်တစ်ချက်ကရခိုင်ပြည်နယ်အကြက်တဲကိုသူ့အနေနဲ့ဟန်တားနိုင်စွမ်းမရှိဘူးလို့လည်းယူဆထားပုံရပါတယ်။အဓိကအနာကသူ့စီမံမရှိဘဲစစ်တပ်မှသာရှိနေရဖြစ်ပါတယ်။ဒီအချိန်နှမှာဒီရင်းနဲ့ပတ်သက်ပြီးတော့အဆုံးသတ်အောင်လုပ်ဖို့နိုင်ငံတကာကသူ့ကိုဖိအားပေးနေကြတာဟာသူ့အတွက်ပိုပြီးတော့ခေါင်းမာလာနိုင်စရာသာရှိပါတယ်။တကယ်တော့ဒေါအောင်ဆန်းစုကြည်ဟာဒီရခိုင်ရေးကိုလုံးဝပြစ်ပယ်ထားတာတော့လည်းမဟုတ်ပါဘူး။ကုလသမဂ္ဂအတွင်းမူကြောင့်ကိုဖီအန်နန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကိုဖွဲ့စည်းပေးခဲ့ပါတယ်။ဒါအရေးကြီးတဲ့လိုရဖြစ်ပါတယ်။နောက်ဒီကော်မရှင်ကထောက်ခံတင်ပြချက်တွေကိုအကောင့်ထဲဖော်မယ်လို့လည်းပြောနေပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့အင်အားကြီးနိုင်ငံတွေကလည်းတွန်းတွန်းတိုက်တိုက်မဟုတ်ကြပါဘူး။အမေရိကန်ပြည်ထောင်စုကစိတ်ထောင်ဆက်ဖြစ်ရတယ်လို့ကြေညာချက်ထုတ်ပါတယ်။အိန္ဒိယနဲ့တရုတ်တို့ကဒေါအောင်ဆန်းစုကြည်နီးတူရိုဟင်ဂျာအကြမ်းဖက်သမားတွေကိုဆုတ်ချကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဝေဖန်လာမယ်ဆိုရင်လည်းတရုတ်ကပယ်ချဖို့စီတယ်လို့သိရပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီရိုဟင်ဂျာဆိုသူတွေရဲ့အကြီးဒုက္ခကိုပြောဆိုလိုက်ခြင်းအပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရောက်နေတဲ့သူတွေမြန်မာပြည်ကရာဇစခန်းတွေမှာရောက်နေတဲ့သူတွေအတွက်အခုအညီတွေအများကြီးပုံမူရလာနိုင်ပါတယ်။ပြီးတော့ဒေါအောင်ဆန်းစုကြည်ဟာဒုတိယကောင်းဆောင်တူဖြစ်ပါတယ်။တချို့လူတွေကြိုက်တာမကြိုက်တာဘာသာရဟန်ပြည်နယ်ရဲ့အခြေအနေတော့တော့ရောက်ကြည့်စစ်သင်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာ
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရပြီးခုတခါတော့American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ne dunya mi idiom atong aro.
The buck stops here.
Sura be phit par de. Salong bang ga chi chi the buck the buck ga tamin bo lo adeibe ya pi stops stops ga yat da here here ga di niya ma so ro zuzu thun ye long ga adeibe ga ro di niya ma tamin bo yat da bo. Di tong sin tet la de nau khan chang go shin pya pya si. Buck ga di niya ma buckhorn knife so de tamin jo ne lek kai lout tha de da go yi nwet na phit par de. Eddie Dago, she American cowboy kicker, Pegasai, Nichaluno, Pedangu, the lazy, Kankayama. Eddie Kainelu, Bedu, Sura, Tiali, Madapi, Buckhorn knife, the Minjo, Lekashire, Dago, Eddie Lucy, Chapi, Mada, Pulu, Dapibari. Tajamo, Buckhorn, Dugo, Buck, Subido, Donapibari. Idiom, the Voyado, Darwin Shidu, Darwin Kandugu, Sulubari. The buck stops here, Garo. Tawin yuame bukoha bedu bewa bedu ma tawin shire surago yinyon piosura pipare. Didon dame yala ragale American damra Harry S. Truman jamba. Duga duye zweshima disa dago tauntara pipare. Soluragaro nangan ma pitamiaha nangan kangzange tawin tajang tawin kanayame tawin yuame subido dugo du tri pirit bobare. Tanguyang haze tungu sanwari laga. Tuye Yadu Tetan Kong Solo Medica Nangan Dabigo No Se Megum Jogia Ma Tosian Tamra Trumena Di Itongu Ji Hongevari Di Donia Patelu Josh Lupire Umago Nasin Chayao.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
Tamraha, Beduve, Chissi Chissi. A sopia biame, Dawinha, Dumabe, Shibari. Bedugama, Duguza, Masompia, Binamabu. Era, Duye, Dawimbalu, Tibi Yabari. Umago, now to count Nazi Jaya.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
Soma Dawin Shizong Luga, Tu Belu Biojin, Belu Biomle.
The buck stops here.
Lubiolo Yavare, Eragaro, Dinim Litwe, Timpia Gere, Ijim Atome Pipari.
American Iriando Ingle, Dingan Zago, Vue, Menakinai Martin Sapini Bare, Kuro, Amusemi Gana, Leo Lavavi. Coloni Kiga, Nimalu Laye, Juba Muma, Pawin Gere, Namejo Zaisiamaji. Token Yuche, Nangangu, a jubuke, Kanganagu, bigger at the Dimbaka, Tolan Bipare, did Rimba Maro, Ludu, jubu, sape, jitaya, mesure, size amaye, can you jet bien, Nemasa bidamaga, English sape, jita male, tujum mu jaune, Samaye, Madabuea, boa, can you jet jaun digo, did Rimba ye, Mudmiga nama, Dolora dan Timbia Tavare.
Usen Kine hung the marionette on the tree branch and asked, "Do you remember the dance of the Baloo and the Zaji? I was thrilled by the Zaji, resplendent in flaming red dress, jumping and flying, and the Baloo, dark green and
thin-like." Mima yu de pinya jangu se win zawiya yi da gede zawin kant kamba. Eri witu ha tangu ya kunse kunyama, shidong asha witu lu pianguema batmao su yashi kebari. Sa paprita mia biaga doki muchi inglisa yi da ha, mima sabi yi da de dang bu gaumu ne jang yu sa javari. Mima tmai witu lu miane, mima yin jimu de li pitui jangu, su zang din biatari, colorful Burma sauha. Yama bidwin mayo, jipa maba, name chila bari. Siamaye, sabi itane patelu, London Chi School of Oriental Studies, Mima satana ma, Siama hound upikedu, and eletga kulu tunta bari.
The book that she called Colorful Burma, Her Infinite Variety, which is a collection of stories.
Colorful Burma lu, name bitare sauma, tuya liba suni lavari. Edima suzan popia tare, samba amumuha. Swelan hitte poya, miaji babari. Dabimich ma sewin zazungaro, ထိုစဉ်ယဉ်ကျေးမှုဝန်ကြီးဌာနရဲ့ဂီတအကြံပေးပုဂ္ဂိုလ်ဦးခင်စောရေးသားခဲ့တဲ့ညဒမ်းပါပဲသူဆိုရဒေါက်ခင်မျိုးချစ်အင်္ဂလိပ်ဘာသာနှင့်စာပြေးရေးသားခဲ့တာသူတိုက်တွန်းမှုကြောင့်ဖြစ်တယ်လို့ဆိုတဲ့အကြောင်းဆ ्याम ကြီးအလက်ကပြောသွားတာပါဒေါက်ခင်မျိုးချစ်ကိုအင်္ဂလိပ်လိုရေးသားဖို့တိုက်တွန်းခဲ့တဲ့ဦးခင်စောကဖေဗရူလာ1926ခုနှစ်ကမြန်မာအတန်ကိုစာပြေးတည်ထောင်
顶边给的蓝太康顶罗明的米讲话了明个天差价的路跟我们的都成变了不没哭苗里的这么后背蓝太康顶玻璃面也那里边哈谁在开马鼻牛的米也对西木古表达能给的路来安内阿拉的表给吧
So as Ukinzo says Kim Yuchit was already speaking as a
Ukinzo 也打给的答应到 Kim Yuchit 哈အဲ့ဒီခေခရကဆလူမြို့မင်းများတန်းတူအခွင့်အရေးရရှိမှုကိုအားပေးထောက်ခံခဲ့တာဖြစ်ပါတယ်။စကကြီးမှာဥခင်စောဆက်ပြီးရေးသားထားတာကတော့ဒေါက်ခင်မျိုးချီရဲ့ကိုယ်အမြင်ကိုယ်ပိုင်အတွေ့အကြုံဟာစာဖတ်ပရိသတ်ကမမျှော်လင့်တဲ့ရှုထောင့်နဲ့စိတ်ဝင်စားမှုဘက်ကလာတဲ့အတွက်သိက္ခူဆန့်သစ်စေပါတယ်လို့ဆရာမကြီးအလက်ကရှင်းပြသွားတာပါ။ဆရာမကြီးဒေါက်ခင်မျိုးချီနေနဲ့ငယ်စဉ်တောင်ကြီးခလေးဘွားကလေးကစာကျဲကျဲမဟုတ်မခမ်းမိန်းကလေးဖြစ်ခဲ့ပါတယ်။ဖခင်ဦးတော်ကရသွေဝန်တော့ဖြစ်လို့မြမပြည်တစ်ခွင်နေပြောင်းတာဝန်ထမ်းဆောင်ရတဲ့အတွက်သူ့ကလေးဘွားဟာအခြေတကျမရှိခဲ့ပါဘူး။မိခင်ဖြစ်သူဒေါ်တန်းတင်ကလည်းငွေချင်း9ရောင်နဲ့ခေါင်းမာထားတဲ့သမီးကြီးတဲ့တခြားသားသမီးတွေကိုဥစားပေးတာတွေ့ရတော့ထိုစဉ်ကမခင်မြငယ်အမည်ရှိခဲ့တဲ့ဒေါက်ခင်မျိုးချစ်ဟာကျောင်းစာအုပ်များနဲ့သာအချိန်ကုန်ခဲ့ပြီး Shakespeare, Victor Hugo နဲ့ Charles Dickens အစရှိတဲ့နာမည်ကြီးအင်္ဂလိပ်ဂန္ဓဝန်စာပေတွေကိုလေ့လာလိုက်စားခဲ့ပြီးစာရေးဆရာမအဖြစ်သူအသက်မွေးဝမ်းကြောင်းပြုမယ်လို့စိတ်ပိုင်းဖြတ်ခဲ့ကြောင်းသိရပါတယ်။စစ်ချုပ်ခေတ်ကမျိုးချေလှူရှာမှုများမှာပါဝင်ခဲ့ပြီးတဲ့နောက်စစ်ပြီးမှာတော့သူကမြမတမိုင်းမြမယဉ်ကျေးမှုအကြောင်းမဂ္ဂဇင်းများမှာအင်္ဂလိပ်ဝိထုလိုဆောင်းပါးများရေးသားခဲ့ပါတယ်။1949ခုကနေ50ခုကြာဒေါက်ခင်မျိုးချေဟာဘာသာပြန်စာပေအဖွဲ့မှာအမှုချမ်းခဲ့ပြီး1958ခုနှစ်ကနေ1960ခုနှစ်ထိအင်္ဂလိပ်ဘာသာထုတ် The Guardian သတင်းစာမှာဆောင်းပါးအက်ဒီတာဖြစ်ထမ်းဆောင်ခဲ့ပါတယ်။ဒေါက်ခင်မျိုးချစ်ဟာနေချင်းအင်္ဂလိပ်ကိုတိုက်ထုတ်ရမှာအာဂျိုမန်တဲ့ပါဝင်ခဲ့ပြီးမြသူ့မှာနိုင်ငံသားမစ်စ်ဝီရင်းချများရှိသလိုသူဟာအင်္ဂလိပ်ဂန္ဓဝင်စာပေကိုလည်းလွန်စွာမှနှစ်သက်ခဲ့သူတစ်ဦးဖြစ်တယ်လို့ဆိုပါတယ်။1982ခုနှစ်နဲ့1990ခုနှစ်များမှာသူနဲ့သူ့ခင်မဆရာဦးခင်မောင်လတ်တို့ဟာKing Lear နဲ့ Anthony and Cleopatra စတဲ့အင်္ဂလိပ်ဂန္ဓဝင်စာပေတွေကိုအခြေပြုပြီးတပည့်တွေကိုနိုင်ငံရေးသင်ခန်းစာများယူတတ်အောင်ပါနှိုင်းယှဉ်တင်ကြားပြသခဲ့တယ်လို့လည်းသိရပါတယ်။ဒေါက်ခင်မျိုးချစ်ဟာ1963ခုနှစ်ကနေ1968ခုနှစ်အထိအင်္ဂလိပ်ဘာသာထုတ် The Working People's Daily မှာ Editor ဖြစ်ထမ်းဆောင်ခဲ့ပါတယ်။ထိုစဉ်ကသူဟာအာဏာပိုင်များရဲ့ညှဉ်းပန်းမှုကိုခံရမှသိရနဲ့ပြည်သူလူထုကိုတင်ပြသင့်တယ်ပြည်သူလူထုကတည်တည်နေလို့သူယုံကြည်ရင်ရဲရဲဝံ့ဝံ့တင်ပြလို့ရှိခဲ့တယ်လို့လေအန်နဲအလက်ကပြောပါတယ
် She was quite outspoken in her criticism of the official demand that writers
ဆိုင်ဆရာများရဲ့ဝိထုတွေဆောင်းပါးတွေဟာပြည်သူအကျိုးပြုစာပေဖြစ်ရမယ်တနည်းဆိုစာပေအနှစ်သာရအတွက်မဟုတ်ဘဲဆိုရှယ်လစ်စာပေမျိုးရေးရမယ်လို့အာဏာပိုင်တွေကထိုစဉ်ကပြောခဲ့တာနဲ့ပတ်သက်လို့ဒေါက်ခင်မျိုးချစ်ကပူပူလင်းလင်းပဲဝေဖန်ခဲ့တယ်လို့ဆရာမကြီးအလက်ကပြောသွားတာဖြစ်ပါတယ်။ဆရာမကြီးဒေါက်ခင်မျိုးချစ်ကလူလူရဲ့ခန်းစားချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ခွင့်နဲ့ပတ်သက်လို့လေသူ့အမြင်ကိုရေးသားခဲ့ပါသေးတယ်။ကျွေးကျော်တန်တွေကိုရှစ်ခေမဲလိုက်စင်ကလေးကလူတွေဟာအော်ဟစ်ခဲ့ကြတယ်။1930ခုနှစ်မြတ်မှာလေချောင်းကွဲလူမတန့်မျိုးချစ်မြန်မာတွေဟာနေချက်ကိုတော်လံအော်ဟစ်ခဲ့ကြတာဖြစ်တယ်လို့ဆရာမကြီးကပြောခဲ့တဲ့အကြောင်းအန်နဲအလက်ကပြောပါလေ
We nearly burst our lungs crying The Kimuhi တို့ဘမမိတုတ်မိတုတ်ရှုရှုအရေးတော်ပုံအောင်ပါစေ
ဒီလိုမျိုးချစ်စိတ်ဓာတ်တက်ကြွတာနဲ့အင်္ဂလိပ်ကိုလိုနီနေချက်စနစ်ကိုကန့်ကွက်အော်ဟစ်ခဲ့ကြတဲ့တို့ဘမတွေကတိတော့ဘယ်လိုအခြေဆိုင်နေပါလဲဆိုပြီးတော့လေစမ်းစစ်ရမှာတော့
TodayThat's 1967, she says. The cry, right for the people, is being dinned.
သူဆိုကနေ1969ခုနှစ်ချီနေမှာတော့ပြည်သူအကျိုးပြုစာပေရေးပါဆိုပြီးနားရိုက်သွင်းခံရတဲ့ပုံစံမျိုးနဲ့ရေးနေတဲ့အကြောင်းပြည်သူအကျိုးပြုစာပေဟာ Siamaji Nia, Sabeha, Nubinia, Diapide, Bajibu, Pinya, Yanni, Dudu Babe, Sabego, Sabe, Nita, Yadwe, Yibuni, Sabego, Lelus, Vem, Yibuki, Yin, Didi, Yibuni, Pidu Lugu, Lisa, Jubu Dabu, Lujangle, Siamajiga, Yopia, Gate, Lu, and an elegant Shimja, Dwara Pipari.
Manufacturing crude, a don't like, a delight.
Don't like, delight, dim jade, what are we, some boat we ha? Be the Lurugo, a job of Julia being, be the Lurugale, lecamam, hope, Ulu, Siamaji, Dokim Luchiga, Hita, Gere, Jangle, and Aletga, Biodova, Didi. Siamaji, Dokim Luchi, Boa, Kanyu Jiga, Pelumia Bali. Quenon Levi Pitis, Siamaji, Dokim Luchi ha, that you a chi and be a simimia, Kaikere, Yoga, Jang, Ayat, Niara, Miavi me.The gift of laughter, Seven Zabuya Pite, Tokimuchi, Sabian Yeta, Jacu Timpiai, Didrin by Mutminya, Kandagu, Nigon Cho Apparition.
No, no, don't say to me that. Josia, she dale, Jau, they boozia, she le, Buban, Mozia, she le, Mo, Bido, Losia, she da, Lo.
You can bend. Amusing me, Ganapi Baragana, a good Nasin Yamaga, Tapan and Nibina Ganava.Sademala, Sunny and Ima, Satin, Topia Lide, iPhone, Ama, Bellu, Nipina, Didi, Pala, the Lesure, Jow, Digital Double Nigani, Luria, Lebwego, Koyulo, Yana, and Laude, Nipina, Paul Nire, Jone, User de Pinasini, Agada de Ban, Ganama, Aloka, Quinani, Paula Rome, Jow, Pure Drinaudi, Drin, Horigo, Susie B, Didrima, Dipan, and Nipina, Ganama, Kujio, Dinga, Timbia Tawari.
အဘယ်ကုမ္ပဏီကိုပူးပြီးတည်ထောင်ခဲ့တဲ့ကွယ်လွန်သူစတီးဗ်ဂျော့ပ်စ်ကပထမဆုံး iPhone ကိုထုတ်ပြီးခဲ့တာ10နှစ်ပဲရှိပါသေးတယ်။အဲဒီချိန်ကလေးကစမတ်ဖုန်းစည်းကွက်မှာတခြားကုမ္ပဏီတွေနဲ့ပြန်ဆက်မှုဟာတိုက်ပွဲကြီးတစ်ခုလိုဖြစ်လာတာပါ။ကုမ္ပဏီတစ်ခုကတခြားကုမ္ပဏီထက်ပိုတောင်အောင်အသေးအစိုးစားနေပါတယ်။ Samsung နဲ့ LG တို့ကဒီနှစ်အတွက်သူတို့ရဲ့ဖုန်းအသစ်တွေထုတ်ထားပြီးပါပြီ။ဒါကြောင့်လည်း iPhone 8 အပေါ်မျှော်လင့်ချက်တွေကသိပ်ကိုမြင့်မားပါတယ်။ iPhone အသစ်မှာဘာတွေများပါလာပါသလဲ။စမတ်ဖုန်းအသစ်မှာသုံးဆွဲသူတွေအတွက်မရှိမဖြစ်တဲ့တကူကူမပါဘူးဆိုရင်ဖုန်းအသစ်ထုတ်တာဘာမှအတိတ်ပဲရှိမှာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ကထွက်တဲ့ iPhone 7 ဟာသူ့အရင် iPhone 6 ထက်နည်းနည်းပဲပိုကောင်းတာကြောင့်ပြိုင်မက်တွေကခက်မြန်မြန်နဲ့အသာရသွားကြတယ်လို့ Mobile Geeks အဖွဲ့က Nicole Scott ကပြောပါတယ
်။ Everyone's come out with excellent phones that have actually surpassed what they've done with the iPhone 7. So if they have to come out with a
ကုမ္ပဏီတိုင်းကသိပ်ကောင်းတဲ့ဖုန်းတွေထုတ်လာကြပြီးတော့iPhone 7 မှာပါရာရီထက်တကယ်ကိုပိုကောင်းကြပါတယ်။ဆိုတော့မတရားကိုကောင်းပြီးအရည်အသွေးတာလွန်နဲ့ဖုန်းမျိုးဖြစ်မှာပဲတခြားဖုန်းတွေနဲ့ကွဲပြားမှာပါ
။အခုဟာအားလုံးကညံတူးလို့ခေါ်တဲ့ AI နဲ့ပတ်သက်တာကြီးပဲလို့ကျွမ်းကျင်သူတွေကပြောပါတယ်။ပြီးကြတဲ့ပတ်ကဘာလင်မှာလုတ်သွားတဲ့နိုင်ငံကလျားစစ်ပစ္စည်းပြပွဲမှာတရုတ်ကုမ္ပဏီဟာဝေးကသူတို့ရဲ့ smartphone processor အသစ်ကိုထုတ်ပြပါတယ်။အရင်ကက cloud ပေါ်မှာလုတ်ခဲ့တဲ့အလုပ်တွေကိုဒီ processor အသစ်နဲ့လုံနိုင်ပြီလို့ Huawei ကုမ္ပဏီရဲ့ CEO Richard Yu ကပြောပါတယ
်။ We call neural network processor
ဒါကို neural ကွန်ရက် processor လို့ကျွန်တော်တို့ခေါ်ပါတယ်။သိကိုသေးပါတယ်။သေလုံးပါတယ်ဟုတ်တယ်မလား။ဒါပေမဲ့သူ့အထက်မှာ transistor ဘယ်နှလုံးပါတယ်လဲမှန်းကြည့်နိုင်မလား။ခမှန်းကြည့်ပါဦး။ဒီလောက်သေးတဲ့ချစ်ပြားလေးထဲမှာ transistor ပေါင်း 9.5 billion ပါပါတယ
်။ cloud ကနေလို့တာက Apple ရဲ့ Siri နဲ့ Google ရဲ့ OK Google တို့လို့လို့တာကိုနေနေတော့နှီးစီပါတယ်ဒါကြောင့်လဲ processor နဲ့လို့လို့ရပြီဆိုရင်တော့ပုံမြန်လာမယ်လို့ Nicole Scott ကမြင်ပါတယ
် If some of that can happen on the phone it would decrease latency time and actually make the phone
အဲ့ဒါတချို့ကိုဖုန်းပေါ်မှာရလာမယ်ဆိုရင်နှောင့်နှေးတာပုံနေသွားပြီးတော့ဖုန်းရဲ့လုံနိုင်စွမ်းအများကြီးပိုပြီးထက်မြက်လာမှာပါအ
ဲ့ဒါပြင်တော့ iPhone အသစ်မှာမျက်နှာပြင်အပြည့် OLED screen နဲ့ wireless နဲ့အားသွင်းတဲ့ဖုန်းမျိုးစားတွေလည်းပါလာပါတယ်ဒါပေမဲ့လည်းအဲ့ဒါတွေကတခြားဖုန်းတွေမှာအရင်ပါထားပြီးသားပါကြီးမားတဲ့အချက်တစ်ခုအနေနဲ့ပါလာတာကတော့တိတ်ညံပြီးအတိအကျနဲ့လူမျက်နှာကိုမှတ်ထားနိုင်တဲ့စွမ်းရည်ဖြစ်ပြီးလက်ပုံနဲ့ဖွင့်ရတာအဆုံးသတ်သွားမှာပါဒါပေမဲ့ Apple ပစ္စည်းတွေရဲ့အရေးကြီးတဲ့နောက်ချက်တစ်ခုကိုလည်း Michael Jobs Villanueva လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်
It's creating these experiences, making it simple, making it easy for people to use. That's what's more important.
ရိုးရိုးလေးနဲ့လူတွေအသုံးပြုရလွယ်အောင်လုပ်ထားတာပါ။အဲ့ဒါကပိုအရေးကြီးပါတယ်။အဲ့ဒါဟာ Apple ကတိတ်ကိုကောင်းကောင်းလုပ်နိုင်တဲ့ကိစ္စပါ
။စက်တင်ဘာလ12ရက်နေ့မှာ iPhone အသစ်နဲ့အတူ Apple ရဲ့တခြားထုတ်ကုန်တွေကိုလည်းထုတ်ပြခဲ့ပါတယ်ခင်ဗျာ။လက်ဝီတွေဟာနေရာမျိုးမျိုးမှာကြံနေနိုင်တယ်ဆိုတာကျွန်တော်တို့သိထားပြီးသားပါ။ဒါပေမဲ့လည်းအခုတော့ Digital ဓာတ်ပုံကနေလက်ဝီတွေကိုခိုးယူလို့ရတဲ့နည်းပညာရှိနေပါပြီတဲ့။နိုင်ငံရေးသမားတွေအစိုးရတွေနဲ့အားကစားသမားအကျော်အမော်တွေအပါအဝင်လူပေါင်းများစွာဟာငင်ကြိုင်တင်ဂေတာဒါမှမဟုတ် V တင်ဂေတာဖြင့်လက်နှချောင်းထောင်ပြီးရိုက်ထားတဲ့ဓာတ်ပုံတန်းပေါင်းများစွာကိုလူမှုကွန်ရက်ဆံမျက်နှာတွေမှာနေ့စဉ်လိုတင်နေကြတာပါ။အဲ့ဒီလက်တွေပေါ်ကလက်ဗူရာတွေကို3မီတာထိအကွာကနေ Digital Camera ကောင်းကောင်းသုံးပြီးတော့ဓာတ်ပုံကနေတဆင့်ခိုးယူလို့ရတယ်ဆိုတာဂျပန်သုတေသီတွေတွေ့လိုက်ကြပါတယ်။ရလက်ကလုံးဝနီးပါးကိုတူညီပါတယ်တော်ကိုတွေ့ရှိခဲ့တဲ့ဂျပန်ပညာရှင်အီဆောက်အစ်ချီဆန်ပြောတာက
မတ်ဘူဆက်ကရာချင်းမြေတဲ့ဆူနမင်းဆေးကိုကင်မရာတွေ撮った写真から
シモンဈေးကွက်ထက်ကကင်မရာကိုတုံးပြီးလက်ပွေပေါ်မှာအခြေခံတဲ့အချက်အလက်ကိုထုတ်ယူတာကဘာမှာကျွန်တော်တို့ပထမဆုံးပါပဲ
ဒါပေမဲ့လည်းမပူပါနဲ့ဒီတုတေတီတွေကပဲဖြည့်ရှင်းနေထုတ်ထားပါတယ်လက်ပွေတွေကိုခိုးယူလို့မရအောင်လက်ချောင်းနဲ့ဆန့်တဲ့ဘိုင်ယိုမက်ထရစ်အကာလေးတွေကိုထုတ်ထားတာပါအဲ့ဒီ sticker အကြည်လေးတွေကိုလက်သေးအလှပြင်ပြားနဲ့ acrylic ဆေးရည်သုံးပြီးတော့လုပ်ထားပါတယ်။ဒါကအခုထိတော့တကယ်မရှိသေးတဲ့ပြဿနာတစ်ခုအတွက်အဖြေတရက်ပါ။ဓာတ်ပုံတွေကနေ factory ကလက်ပွေတွေကိုခိုးယူနေတဲ့အထောက်ထားမရှိသေးတဲ့နဲ့လှုပ်လာနိုင်တယ်လို့အချီဆန်လူသူတေတီတွေကပြောပါတယ်
။ま、陳認証成功させるとか、他人になりすまして入ってはいけない場所に。
လက်ပွေခိုးခံရမယ်၊မိတူပွားနိုင်မယ်ဆိုရင်အတုတွေထုတ်လာနိုင်မှာပါ။ဒါကိုသုံးပြီးဖုန်းကိုဖွင့်ဖို့ဒါမှမဟုတ်အိတ်ခမ်းလိုကန့်တက်နေရာတခုကိုဝင်ဖို့အတွက်တခြားလူတယောက်အဖြစ်ဟန်ဆောင်နိုင်ပါတယ်
။ Biometric အကာလေးတွေကိုတော့အနည်းဆုံးနောက်နှစ်နှစ်အထိဈေးကွက်ထဲမှာရအောင်မှာမဟုတ်သေးပါဘူးခင်ဗျာ။အမေရိကန်မျိုးပေါ်ကနေအမေရိကန်နိုင်ငံသားတွေကိုအာကာသထဲပို့ပြီးမဲ့ဒုံးရင်တွေဟာအာကာသသိပ္ပံဘာသာရပ်မှာအလုပ်ကိန်းတွေပေါ်လာနိုင်ပါတယ်။2012ခုနှစ်မှာအာကာသလွန်မြန်ရင်အစီအစဉ်ကိုရပ်လိုက်ပြီးကြတဲ့ကဆိုရင်ဒါဟာပထမဆုံးချိန်ဖြစ်ပါလိမ့်မယ်။Voyager 2အာဂါဒာယင်ကကျွန်တော်တို့နေစနစ်ရဲ့အပြင်မဲ့အစွန်းကိုချဉ်ကပ်နေပြီး Cassini အာဂါဒာယင်ကစနေဂျိုရဲ့လေလူရဲကိုစပြီးဝင်ရောက်နေချိန်မှာပဲ United Launch Alliance ဒုံးယင်စက်ရုံကလုပ်သားတွေဟာ American အာဂါဒာစူးစမ်းလေ့လာရေးနောက်တစ်ဆင့်အတွက်ပြင်ဆင်နေကြပြီလို့အဲ့ဒီ United Launch Alliance က Mechanical Engineer 2ဖြစ်သူ Anton Kolomiets ကပြောပါတယ်
Within this rocket factory we have about 23 24 missions in work at any given
ဒီဒုံးယင်စက်ရုံနဲ့နေ့တနေ့ရဲ့အချိန်တစ်ခုမှာလုပ်ငန်းပေါင်း23ခု24ခုလောက်လုပ်နေတာပါ
။တမယိုးကြအဖြစ်ကွန်ပျူတာတွေသိပ္ပံစူးစမ်းလေ့လာရေးစရုပ်တွေထည့်ထားတဲ့ Atlas နဲ့ Delta လိုဒုံးယင်တွေကို United Launch Alliance ကစောက်ပေးခဲ့တယ်လို့ Anton Kolomiets ကပြောပါတယ်
။ Over the last 10 years United Launch Alliance has assembled and launched rockets for more than 150
လုပ်ငန်းတဲ့ဆယ်နှစ်အတွင်းစီးရင်150ကျော်အတွက်ဒုံးယင်တွေကို United Launch Alliance ကတပ်ဆင်ပြီးတော့လွှတ်တင်ပေးခဲ့ပါတယ်။ Curiosity Rover ကျွတ်တင်ခဲ့တဲ့အင်ဂါဂျိုတိတ်ပန်တက်ခွဲကန်းဆိုင်ရာလုပ်ငန်းကနေဂျူနိုမစ်ရှင်အထိပါဝင်ပါတယ်။အခုတော့လူမောင်းတဲ့အာကာသယာဉ်ဘက်ကိုပို့လုလာနေပြီးဒီလိုအာကာသယာဉ်မျိုးတွေအမေရိကန်မျိုးပေါ်ပြန်ရောက်လာဖို့လုပ်နေပါတယ်
။ဒီချိန်ကြီးကအာကာသယာဉ်မျိုးတွေကိုအာကာသတွေကနေကဘာမျိုးစီအသွားပြန်တည်ယူပို့ဆောင်ပေးဖို့ပစ္စည်းတွေနဲ့စနစ်တွေကိုစပြီးထုတ်လုပ်ဖို့ရာငွေရတဲ့အာကာသနည်းပညာအင်ဂျင်နီယာတွေတိတ်ပန်ပညာရှင်တွေအတွက်လမ်းပွင့်သွားစေမှာပါ။ဒါနဲ့ပတ်သက်ပြီး United Launch Alliance ရဲ့ထုတ်ကုန်ပစ္စည်းနှင့်တင်ရေးကြွမ်းကျင်သူ Shannon Coggins က
So this is really history in the making. This is really the Apollo era for the next generation. This is inspiring
ဒါကရာဇဝင်ကိုထုစစ်နေရပါဒါဟာအပိုလိုကာလမျိုးဆက်တစ်ပါပဲ။နောက်မျိုးဆက်တွေအာကာသနဲ့ပြန်ပြီးကျွမ်းဝင်လာဖို့စီးပွားဖြင့်အာကာသစူးစမ်းလေ့လာရေးအနာဂတ်မှာသူတို့ရဲ့လမ်းကိုဖောက်ဖို့ရာသူတို့လုပ်နိုင်တာကိုတကယ်ပဲစမ်းသပ်ဖို့အားပေးလှုံ့ဆော်ပါတယ်
လူပါတဲ့အာကာသယာဉ်တစ်စင်းအပါအဝင်စတန်တပ်ပြန်တမ်းမှုအများကြီးကိုတော့နောက်နှစ်မှာစလုပ်ဖို့အကြီးစင်ထားပါတယ်ခင်ဗျာ
။ဟူကျိုယိုသိန်းတင်ပြတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါ။ VOA ကစနေနေ့မနက်ခင်းအစီအစဉ်လေးဆက်ပြီးတင်ဆက်နေပါလေ
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
ဇာဘိုင်ဂျန်နိုင်ငံတူရမ်ကြံကြားရေးဌာနအက်ဒီတာချုပ်မေမန်အလီယက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပြီးအခွင့်ရှောင်မှုအလွဲသုံးစားမှုစတဲ့ဆွဲချက်တွေနဲ့ရုံးတင်မစစ်ဆေးမီ၃လထိန်းသိမ်းဖို့အမိန့်ချမှတ်လိုက်ပါတယ်အမေရိကန်နိုင်ငံကြံကြားရေးဌာနပြောခွင့်ရဟဲသာနိုဝတ်ကအဇာဘိုင်ဂျန်ရဲ့လွတ်လပ်တဲ့တခုတည်းသောမီဒီယာဖြစ်တဲ့တူရမ်ပြန်ကြားရေးဌာနရဲ့အက်ဒီတာချုပ်မေမန်အလီယက်ကိုဩဂုတ်လ24ရက်နေ့မှာဖမ်းဆီးပြီးရုံးမတင်ပဲ၃လထိန်းသိမ်းလိုက်တဲ့အတွက်ကြည်စွာစိတ်အနှောက်အယှက်ဖြစ်ရကြောင်းတူရန်သတင်းဌာနအပေါ်ချမှတ်လိုက်တဲ့ချုပ်ချယ်မှုတွေထဲမှာဗန်စင်ရင်တွေကိုထိန်းချုပ်လိုက်တာသတင်းဌာနတစ်ခုလုံးကိုအခွန်ရှောင်နေဆိုပြီးဆွဲဆိုတာတွေကလည်းစိတ်အနှောက်အယှက်ဖြစ်စရာတွေဖြစ်တယ်လို့ပြောကြပါတယ်။ဒါအပြင်သတင်းလွတ်လပ်ခွင့်ကိုရှော့ချဖို့နဲ့လွတ်လပ်စွာသဘောထားဖော်ထုတ်ခွင့်ကိုကန့်ကွက်ဖို့အတွက်လှုံ့ဆော်နေတဲ့အဇာဘိုင်ဂျန်အစိုးရရဲ့ဒီလှုပ်ရက်တွေဟာလွတ်လပ်သောဥရောပအတံလွင့်ဌာနရေဒီယိုလီဘာတီနဲ့တခြားလွတ်လပ်တဲ့မီဒီယာဝက်ဘ်ဆိုက်တွေကိုပိတ်ပင်မှုအတွက်အဇာဘိုင်ဂျန်အစိုးရမေလကဆုံးဖြတ်ခဲ့တဲ့အချက်တွေထဲမှာနောက်ဆုံးပါဝင်လာတဲ့အနှုတ်လက္ခဏာအလားအလာတစ်ခုဖြစ်တယ်လို့လည်းသူမကပြောပါတယ်။မေမန်အလီယက်ကိုချက်ချင်းလွတ်ပေးဖို့အဇာဘိုင်ဂျန်အစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပြီးသူတို့တွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုနိုင်ငံတကာနဲ့ OSCE လို့ခေါ်တဲ့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ရဲ့စံနှုန်းနဲ့အညီလိုက်နာကျင့်သုံးဖို့ကိုလည်းအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အဖော်ကိုတင်ပြလို့ကြည့်ပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အဖော်မူကြောင်းအသိပေးအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မုံကပြောပြမှာပါ။
လန်ဒန်မြေအောက်ရထားတစ်စီးပေါ်မှာတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဗြိတိန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့ရန်အန်ဒီယေကိုအစိုးရအရဆုံးအစင်မြင့်ထားပါတယ်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်ခဲ့တဲ့အပေါ်အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဖမ်းဆီးတရားစွဲခံထားရတဲ့မြန်မာတပ်ပုံတရင်တောင်နှစ်ယောက်ကိုအမြန်ဆုံးလွှတ်ပေးဖို့နဲ့သူတို့အပေါ်ဆွဲဆိုထားတဲ့အမှုတွေအလုံးကိုရုပ်သိမ်းပေးဖို့တရင်သမားများကာကွယ်ရေးကော်မတီ CPJ ကတောင်းဆိုလိုက်ပါတယ်။German Geo Magazine အတွက်ဒီရိုဟင်ဂျာတွေအကြောင်းသတင်းဓာတ်ပုံရိုက်ယူပေးဖို့တာဝန်ပေးခဲ့တဲ့အလွတ်ဓာတ်ပုံသတင်းတောက်ကိုမင်းစရာဦးနဲ့ခွန်လတ်တို့နှစ်ယောက်ကိုစက်တင်ဘာ9ရက်နေ့ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးပြီးတော့တရှိုလုံးမှုနဲ့တရားစွဲထားပါတယ်။ကမ္ဘာမှာထိတ်တန့်ရောက်နေတဲ့သတင်းကြီးတစ်ခုအတွက်သတင်းယူတဲ့သတင်းတောက်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ရာဇဝတ်မှုနဲ့အရေးမယူသင့်ဘူးလို့ CPJ ရဲ့ဒုတိယညွှန်ကြားရေးမှူးချုပ် Robert Mahoney ကCPJ ရဲ့ကြေညာချက်မှာပြောထားပါတယ်ကိုမင်းစရာဦးနဲ့ခွန်လတ်တို့ကိုအ мян ဆုံးပြန်လွှတ်ပေးပြီးတော့သူတို့အပေါ်ဆွဲဆိုချက်အားလုံးရုပ်သိမ်းပေးဖို့တောင်းဆိုသလိုရိုဟင်ဂျာရဲ့တည်င်းကိုတည်င်းယူတဲ့ပြည်တွင်းနဲ့နိုင်ငံတကာတည်င်းတောက်တွေကိုလွတ်လွတ်လပ်လပ်တည်င်းယူခွင့်ပေးရမယ်လို့လည်း CPJ အကြီးအကဲကပြောပါတယ်မြန်မာနိုင်ငံကတည်င်းတောက်နှစ်ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအာမခံမပေးဘဲဆက်လက်ထိန်းသိမ်းထားပါတယ်သူတို့နှစ်ယောက်ဟာဒီဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတည်င်းတောက်ဗီဇာနဲ့မဟုတ်ဘဲကမ္ဘာလက်ခီးသွားဧည့်သည်ပြည်ဝင်ခွင့်ဗီဇာနဲ့ဝင်ရောက်ပြီးတော့တရင်ထပ်ပုံရယူခဲ့တဲ့အတုအယောင်နဲ့အချက်အလက်မှားတွေဖော်ပြရဲဆိုပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုထားတဲ့အကြောင်း AFP တရင်တစ်ခုထဲမှာဖော်ပြထားပါတယ်။ကိုမင်းစရာဦးကတော့ British အခြေစိုက် Panos Pictures ဓာတ်ပုံလုပ်ငန်းကော်မတီရဲ့ကုမ္ပဏီရဲ့အလွတ်တရင်တောက်လည်းဖြစ်ပါတယ်။တခါဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ American ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ဟာမြန်မာနိုင်ငံကိုတွားရောက်ပြီးတော့ရှေ့သတင်းပတ်ထဲမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြခဲ့တာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံလွှင့် Engineer ကတော့ Darrell Smith ဖြစ်ပါတယ်။ဒီမိနစ်အတွက် VOA အစီအစဉ်တွေကို9 mm 30 40 48 50လို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးအနေရကင်းပြီးတောကကင်းဝေးတဲ့နေ့တစ်နေ့ပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.